Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမော်ပါရှင်။မင်္ဂ
လာညပါပါရှင
်။ဒီကနေ့ညပိုင်းသတင်းတွေကိုတော့ကိုစောဝင်လိုက်နဲ့ကျွန်မနှောင်းလာတို့တင်ပြတော့မှာပါ။အရှေ့တောင်အာရှကီးစင်နဲ့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်သုတမရကမလာဟဲရစ်ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးလေစိတ်တခုနာမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်တေဆုံးခံရရတာရှိပါတယ်။တခါအမေရိကန်အရှေ့ဘက်ကံရတာမှာမုန်တိုင်းဝင်လို့ရေကြီးရေရှာနေတဲ့ချိန်မှာနိုင်ငံအနောက်ဖက်ကမှာတော့တောမီတွေအကြီးကျယ်လောင်ကျွမ်းနေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံးနော်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူသတင်းရှင်တွေနားဆင်ရမယ့်တနင်္လာနေ့ညပိုင်းအစီအစဉ်တွေမှာတော့ VOA မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်ဟာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေမှာတပ်မတော်ကိုဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းတွေဆောင်းပါးတွေရေးသားပေးဖို့လို့ဖမ်းဆီးထိန်းသိမ်းလိုက်တာလို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီပေါ်မှာ VOA မြန်မာပိုင်းဌာနမှရဲ့တုံ့ပြန်ချက်ဘယ်လိုရှိပါသလဲ
။ဦးစီသူအောင်မြင့်ကိုစစ်ကောင်စီအစိုးရကဖမ်းဆီးရဲဆိုတဲ့နေရာမှာ VOA ကိုသတင်းဆောင်းပါးရေးသားပေးဖို့လို့ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းတယ်ဆိုရင်တော့ဒါဟာသတင်းသမားတယောက်
VOA ဌာနမှရဲ့တုံ့ပြန်ချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ကိုဗစ်လူနာကိုကူညီပေးနေတဲ့သူတွေကိုအာဏာပိုင်တွေကချင်းချောင်နေပါတယ်။ကြားဘော်လခဲနဲ့မူဆက်ပန်ဆိုင်ဘက်မှာတော့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အသက်ဆင်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုစုံဝင်းနိုင်တို့ပြောပြပေးကြပါအောင်ရှင်။
အရှေ့တောင်အာရှကီးစင်နဲ့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်သုတမရကမလာဟဲရစ်ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတာကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ
် The United States is deeply committed to advancing respect for human rights at home and abroad.In our meeting today the Prime Minister
ဒီမှာရောဒီပါနိုင်ငံတွေမှာပါလူအခွင့်အရေးကိုတိုးပြီးတော့လေးစားလိုက်တာပေါ့အမေရိကန်ပြည်ထောင်စုကအလေးနဲ့ချပါတယ်ဒီနေ့အစည်းအဝေးမှာမြန်မာနိုင်ငံရဲ့အချက်အကျတွေကိုဝန်ကြီးချုပ်နဲ့ဆွေးနွေးပါတယ်လို့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းနဲ့အတူပူရဲကျင်းပါတဲ့သတင်းစာရှင်းလင်းပွဲမှာသူတမရကမလာဟဲရစ်ကပြောဆိုသွားတာပါမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအတိုင်းအဝန်ရဲ့အရေးပါတဲ့အခမ်းအနားအကြောင်းကိုလည်းဆွေးသွင်းခဲ့တယ်လို့လည်းသူတမရကဖြစ်တဲ့အတွင်းပြောဆိုပါတယ်အင်ဒိုပစိဖိတ်ဒေသလွတ်လပ်ပွင့်လင်းတဲ့ဒေသတစ်ခုဖြစ်ရေးမျှော်မှန်းချက်တွေကိုဝန်ကြီးချုပ်လီရှောင်လွန်းနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းသူတမရဟဲရစ်ကအလေးနဲ့ပြောဆိုပါတယ်အရှေ့တောင်အာရှဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ဂရီကဘုတ်တွေကိုအလေးနက်ထားပြောဆိုတဲ့တဲ့ချိန်ထဲမှာတောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့ရေကြောင်းသွားလာမှုတွေမှာစီးမြင်အခြေခံနဲ့နိုင်ငံတကာစနစ်တရထားရှိရေးကိစ္စကိုလည်းသူတမရကဝန်ကြီးချုပ်လီရှောင်လွန်းနဲ့ဆွေးနွေးခဲ့ပါတယ်။ကမ္ဘာဦးစီးဦးဆောင်နိုင်ငံအဖြစ်နဲ့အမေရိကန်ပြည်ထောင်စုအနေနဲ့တာကိုအလေးနက်ထားတယ်လို့လည်းသူတမရကပြောပါတယ်။တနင်္လာနေ့ကစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးပွဲမှာဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးကိစ္စနဲ့ကရောဂါတိုက်ဖျက်သားစီရေးကိစ္စတွေကိုလည်းပါဝင်ပါတယ်။သူတမရကမလာဟဲရစ်ရဲ့ဒီခီးစဉ်အတွင်းစင်ကာပူနိုင်ငံကခီးစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းအင်္ဂါနေ့မှာတွေ့ဆုံမှုရှိတယ်လို့ညနေပိုင်းမှာတော့ဗီယက်နမ်နိုင်ငံကခီးစီးဆက်မှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကနိုင်ငံကတပ်ဖွဲ့ထွက်ခွာရမယ်ဩဂုတ်လ31ရက်နေ့ဟာနောက်ဆုံးကန့်တက်ရဖြစ်ပြီးတက်တန်းထပ်တုံမပြေနိုင်ဘူးလို့တာလီဘန်ပြောခွင့်ရကပြောပါတယ်။တပ်ဖွဲ့တွေဩဂုတ်လ31ရက်နေ့နောက်ဆုံးထားပြီးထွက်ခွာပေးမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောထားပြီးမယ်။အာဖဂန်ထဲမှာရှိတဲ့အမေရိကန်တွေအားလုံးကိုကဲထုတ်နိုင်ရေးအတွက်တပ်ဖွဲ့တချို့တက်တန်းတိုးပြီးနေဖို့လူကောင်းလူမယ်လို့ပြောပါတယ်ဒါပေမဲ့အဲ့ဒီလိုတက်တန်းတိုးတာဟာအာဖဂန်ကိုသိမ်းပိုက်ထားတဲ့ရက်ထပ်တိုးတာနဲ့အတူတူပဲလို့ဗြိတိန်အခြေစိုက်စကိုင်းရုပ်တံသတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကန်အတွင်းတာလီဘန်ပြောခွင့်ရဆူဟီလ်ရှာဟင်းကပြောပါတယ
် President Biden announced this agreement until 31st of August they would withdraw all their military forces
ဩဂုတ်လ31ရက်နေ့မှာထွက်ခွာပေးမယ်ဆိုတဲ့ကန့်သတ်ချက်ဟာချိုးဖောက်လို့မရတဲ့သဘောတူညီချက်ဖြစ်ပါတယ်။အဲ့ဒီနေ့မှာတပ်ဖွဲ့တွေအားလုံးထွက်ခွာပေးသွားမယ်လို့သမ္မတဘိုင်ဒန်ကပြောထားပြီးဖြစ်ပါတယ်။အဲ့ဒါကြောင့်တက်တန်းတိုးရင်အာဖဂန်ကိုသိမ်းပိုက်ထားတဲ့ရက်တိုးတာနဲ့အတူတူပါပဲ။တက်တန်းတိုးစရာမလိုတဲ့အတွက်တိုးလိုက်ရင်နှစ်ဖက်ယုံကြည်မှုတွေပြက်ပြားသွားစေနိုင်ပါတယ်။တကယ်လို့သူတို့ကတက်တန်းတိုးပြီးသိမ်းပိုက်ထားအောင်မယ်ဆိုရင်တစ်ဖက်ကလည်းတုံ့ပြန်ဖို့အခြေအနေတွေဖြစ်သွားစေနိုင်ပါတယ်လို့ပြောထားတာပါ။တမ်ပီတွင်းကအာဖဂန်တွေအလုံးရင်းနဲ့ထွက်ပြေးနေကြတာဟာတာလီဘန်တွေကိုကြောက်လို့မဟုတ်ဘူးလို့တာလီဘန်ပြောခွင့်ရဆူဟီရှာဟင်းကညင်းဆိုလိုက်ပြီးစစ်ပွားရေးကထွက်ပြေးနေကြခြင်းဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူလေစိတ်မြောက်ဖက်ကိနာမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတော့အမည်မသိတပ်ခတ်သူတွေရဲ့လက်ထက်နဲ့အာဖဂန်လူကြုံရေးတပ်သားတို့တိုက်ဆုံပြီးတော့၃ဦးဒဏ်ရာရခဲ့တဲ့အကြောင်းဂျာမနီစစ်တပ်ဖွဲ့ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီပစ်ခတ်တပ်ခတ်မှုမှာအမေရိကန်တပ်ဖွဲ့တွေနဲ့ဂျာမနီတပ်ဖွဲ့တွေပါဝင်ပတ်သက်နေတယ်လို့လည်းဂျာမနီစစ်တပ်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အာဖဂန်မြို့တော်ကိုတာလီဘန်တွေသိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်းကဘူလေစိတ်ဟာအနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုအတွက်ကယ်ဆယ်ရေးလုပ်ငန်းတွေအဓိကလှုပ်ဆောင်နေတဲ့နေရာလည်းဖြစ်ပါတယ်။ကယ်ဆယ်ရေးလေယာဉ်တစ်စီးပေါ်တက်ခွင့်ရမလားဆိုတဲ့မျှော်လင့်ချက်နဲ့ထောင်တောင်းချီတဲ့အာဖဂန်ပြည်သူတွေလည်းလေးစိတ်နှမအုံလိုက်ကျင်းလိုက်စောင့်နေကြတာပါလွန်ခဲ့တဲ့အနှစ်20ရုံးကလိုအစ္စလာမစ်ဥပဒေအတိုင်းတင်းကျပ်စွာအုပ်ချုပ်လာမှကိုကြောက်ပြီးတော့အခုလိုပြည်ပကိုထောက်ခါဖို့ကြိုးစားနေကြတာပါအမေရိကန်ကလည်းကနေဦးရင်မှန်းထားသလိုတနေ့ကိုလူ9000ကနေ9000ကျားကယ်ထုတ်ဖို့အစီအစဉ်တွေအထမမြောက်ပဲဖြစ်နေပါတယ်အခုလိုလေးစိတ်မှလူတွေတိုးဝင်နေတဲ့မြင်ကွင်းကြောင့်အမေရိကန်ရဲ့ကယ်ဆယ်ရေးကြိုးပမ်းချက်တွေအပေါ်ဝေဖန်မှုတွေလည်းရှိနေတာဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဒုက္ခသည်တွေကိုတောင်ကိုရီးယားမှာရှိတဲ့အမေရိကန်စစ်အခြေစားစခန်းတွေမှာယာယီထားဖို့အမေရိကန်နဲ့တောင်ကိုရီးယားအကြားကနအုပ်ဆွေးနွေးမှုတွေရှိခဲ့တယ်။ဒါပေမဲ့တိုးတက်မှုမရှိခဲ့ဘူးလို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကဒီကနေ့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးပြောဆိုမှုတွေမရှိခဲ့ကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးချုံအီယွန်းကလွတ်တော်ကြားနာပွဲအတွင်းပြောလိုက်ပြီးမဲ့လွတ်တော်အမတ်တွေကမေးခွန်းထပ်မေးကြတဲ့အခါမှာတော့အမေရိကန်ဘက်ကကနအုပ်မြစ်တာရခိုင်နာမျိုးရှိခဲ့ကြောင်းဝန်ခံခဲ့ပါတယ်။အမေရိကန်တို့အနေနဲ့သူတို့ရဲ့စစ်ချေဆက်စခန်းတွေကိုဒုက္ခသည်တွေအတွက်အသုံးပြုလိုတဲ့ဆိုရင်တောင်ကိုရီးယားအစိုးရရဲ့ခွင့်ပြုချက်ကိုရယူရမှာဖြစ်ပါတယ်။1950ခုနှစ်ကနေ53ခုနှစ်ကြာဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲရဲ့အကျိုးဆက်အဖြစ်နဲ့လက်ရှိတောင်ကိုရီးယားမှာအမေရိကန်တပ်ဖွဲ့2000ခွဲလောက်တပ်ဆွဲထားပါတယ်။ကိုရီးယားစစ်ပွဲဟာညီညာရေးသဘောတူညီချက်ရပြီးပြီးဆုံးသွားတာမဟုတ်ဘဲအပြစ်ခတ်ရစေးသဘောတူညီချက်ရယူထားတဲ့အစ်စ်နဲ့သာဆုံးသက်သွားခဲ့တာပါ။လက်ရှိမှာတော့အာဖဂန်ကခေါ်ထုတ်ထားတဲ့ဒုက္ခသည်အများစုကိုကာတာနိုင်ငံမှာယာယီဆောင်ရှောက်ပေးထားပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 938ည5.32 kHz 9390ည5.57 kHz 9885တို့ဖြင့်စနေတိုင်းတွေမှာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းရဲ့သတင်းလာနေညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အငင်းပွားစာဖြစ်နေတဲ့တိုင်ဝမ်ပြည်တွင်းထုတ်ကိုဗစ်ကာကွယ်ဆေးကိုသမရဆိုင်အင်ဝမ်ကတနင်္လာနေ့မှာပထမဆုံးထိုးနှံခဲ့ပါတယ်။ပြည်သူတွေကကာကွယ်ဆေးစတင်ထိုးနှံပေးတဲ့နေ့မှာပဲသမရကအခုလိုပထမဆုံးဆေးထိုးခံခဲ့တာပါ။ဆေးဖက်ဆိုင်ရာစီကံခန့်မှန်းရေးအဖွဲ့ကအရေးပေါ်အသုံးပြုခွင့်ရမှထားတဲ့တိုက်ပေအခြေဆိုင် Medical Vaccine Biologics Corporation ထုတ်ကိုဗစ်ကာကွယ်ဆေးထိရောက်မှုနဲ့ပတ်သက်လို့တိုင်ဝမ်ကဆေးပညာနဲ့သိပ္ပံပညာရှင်တွေရဲ့စိုးရိမ်မှုတွေတော့ရှိနေတာပါ။ဒါကနယူးဇီလန်နိုင်ငံမှာတော့အင်္ဂါနေ့ထိချမှတ်ထားတဲ့ကိုဗစ်ကာကွယ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်ကိုဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကတောက်ကြနေအထိဒီကနေ့ပဲရက်တိုးလိုက်ပါတယ်။ကာယောကဆက်ပြီးတော့ကူးဆက်ပြန့်နှံ့နေသလားဆိုတဲ့ data အချက်အလက်တွေရဖို့အခုလိုရက်တိုးလိုက်တာလို့ဝန်ကြီးချုပ်ကပြောပါတယ်။တခါတရုတ်နိုင်ငံထုတ် Sinovac COVID ကာကွယ်ဆေးအဓိကထိုးပေးနေတဲ့အင်ဒိုနီးရှားနိုင်ငံမှာတော့ဂျကာတာမြို့နယ်လူဦးရေ90ရာခိုင်နှုန်းကျော်ကိုကာကွယ်ဆေးအဖြစ်ထိုးထားပြီလို့တာဝန်ရှိသူတွေကမနေ့ကပဲကြေညာပါတယ်။ဂျကာတာမှာလူဦးရေ10တန်းကျော်ရှိပါတယ်။တခါကိုဗစ်တတိယလိုင်းနဲ့ကြုံရတဲ့မြန်မာနိုင်ငံမှာလည်းကျန်းမာရေးဝန်ထမ်းတွေနဲ့အသက်65နှစ်အထက်တွေကိုသရုပ်ပြည်တို့ကာကွယ်ဆေးတွေထိုးနှံပေးနေပါတယ်။မြန်မာမှာလက်ရှိချိန်ဒီပိုကူသူ3,500ကျော်နဲ့တိတ်ဆုံးသူက14,000ကျော်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ6လကျော်လာတဲ့အထိအာဏာသိမ်းကောင်စီကိုရောရွေးကောက်ခံလွတ်တော်အမတ်တွေနဲ့ April 16ရက်နေ့မှာဖွဲ့စည်းလိုက်တဲ့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကိုပါနိုင်ငံတကာကအစိုးရအဖြစ်အသိအမှတ်ပြုတာမရှိသေးဘူးလို့ SACM လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီကပြောပါတယ် NUG နဲ့စစ်ကောင်စီနှစ်ခုအကြားဘယ်သူကတရားဝင်အစိုးရဖြစ်တဲ့လဲဆိုတာနဲ့ပတ်သက်လို့ဒီမိုကရေစီစံနှုန်းတွေဥပဒေလမ်းကြောင်းအရတရားနည်းလမ်းမှန်ကန်မှုရှိမရှိဆိုတာတွေအပြင်ပြည်သူလူထုရဲ့သဘောဆန္ဒတွေကိုထည့်သွင်းစဉ်းစားခြင်းရှိမရှိဆိုတဲ့အချက်တင်နဲ့နှိုင်းယှဉ်ပြီး SACM အဖွဲ့ကပြုစုထားတဲ့သူတေသနာစာတမ်းကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။အစိုးရအသစ်တရက်ကိုအတိအမှတ်ပြုဖို့အတွက်နိုင်ငံတစ်ခုချင်းစီကကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လုပ်ပေးနိုင်ပေမဲ့ရေဘော်အားဖြင့်အဲ့ဒီလိုတနိုင်ငံချင်းစီကဆုံးဖြတ်ပြီးလုပ်လို့မရှိကြဘူးလို့ဆိုပါတယ်။အခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းမှုနဲ့ကြုံရတဲ့မြန်မာနိုင်ငံလိုအခြေအနေမျိုးမှာတော့ပြည်ပတိုင်းပြည်တွေအနေနဲ့တစ်ဖက်မှာတိုင်းပြည်အာဏာကိုမတရားတဲ့နည်းနဲ့ရယူထားတဲ့အစုအဖွဲ့ကိုအတိအမှတ်မပြုမိဖို့ရှောင်ရှားနေတဲ့တစ်ချိန်ထဲမှာပဲတန်တမာဆက်ဆံရေးတွေထားလို့တဲ့ဆန္ဒရှိကြတဲ့အတွက်ဖြစ်တယ်လို့ SACM ကပြောပါတယ်။နိုင်ငံတကာအစိုးရ နိုင်ငံတကာကအစိုးရတရားကိုအတိအမှတ်ပြုဖို့စဉ်းစားကြတဲ့နေရာမှာတန်းပြီကိုထိန်းချုပ်ထားတဲ့အစုအဖွဲ့ဒီမိုကရေစီနိလအရတရားဝင်ရှင်ရှိဆိုတာနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နိုင်ရှင်ရှိဆိုတဲ့အချက်သုံးချက်ထည့်သွင်းစဉ်းစားကြတဲ့ရှိတယ်ဆိုပါတယ်ခင်ဗျာ
အမေရိကန်နိုင်ငံအရှေ့မြောက်ဘက်ပိုင်းမှာအပူပိုင်းမုန်တိုင်းအော်ရင်ဂုံလွင်ပိုင်းကိုတဖြည်းဖြည်းဝင်ရောက်တိုက်ခတ်နေတာကြောင့်ဒေသတချို့မှာဒီကနေ့အထပ်ပြီးတော့မိုးသည်ထန်လာနိုင်ခြေရှိပါတယ်။နယူးယောက်၊နယူးဂျာစီနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာလည်းမနေ့ညကမိုးသည်ထန်စွာရွာသွန်းခဲ့တာပါ။ဒီကနေ့မှာတော့အော်ရင်မုန်တိုင်းရဲ့အလယ်ဘဟုချက်ကနိုင်ငံအရှေ့ဘက်ကမ်ရို
Matan Santumia, Olympic Agatha and Wego, African Zadamari, Wenyak Machine Pian and Nepo, through Nine, this Sydney News or Yati Jau Piatare and Nine, Afghanistan and Langova, Tes Sound Chicha Tuamelo, IPC, Nagaraka Matan Santumia, Olympic Comedy Okata, Andrew Parsons, Capiobare.
But one thing that I would like to inform you is that we will include the Afghanistan flag in the ceremony as a sign of solidarity.
Afghanga matansan tu mia Olympic agadamari ne tusini nusaya di jang piatar ni ne di matansan tu mia agadabian buat pun buat kanama Afghan alamba kain biru cipta bebo jenaru season thabare Afghan alangu tesang bebo Yunisia duka tu mia kuzilego mita ya kan thabare lu piodora ba tapi mereka zatamari ni ne piang buat di kalama COVID-19 kusemuri esemin ceponira jang agadamari di thani thanga bole IPC ka tiri pi thabare kan ya.
တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုနားလည်နေကိုစောင်းဝင်လိုက်လို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်ဖီအိုအေမြန်မာပိုင်းရဲ့ဆောင်းမရှင်ဦးစီတူအောင်မြင့်ဟာစစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဖီအိုအေသတင်းဌာနနဲ့
တက်တော်မှာတော့စစ်ကောင်စီဘက်ကဦးစီသူအောင်မြင့်ရဲ့ပတ်သက်လို့သတင်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးစစ်ကောင်စီဘက်ကဗီအိုအေဆောင်မရှင်ဦးစီသူအောင်မြင့်နဲ့ပတ်သက်လို့သတင်းထုတ်ပြန်နေပုံမှာဗီအိုအေမြန်မာဘက်ရဲ့ဌာနမှဦးတက်လွင်ထွန်းရဲ့အမြင်ကိုကျွန်မစုမှုဆက်သွယ်နေမြန်ထားပါတယ်ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ပထမအဆုံးပြောရရင်တော့ဗီအိုအေဟာသတင်းတွေကိုအမှန်ကန်ဆုံး အချက်လက်ကိုအခြေခံပြီးတော့သုံးသပ်ရေးသားထားတာတွေဖြစ်စီဖို့ပဲကျွန်တော်တို့အဓိကထားပြီးတော့စီစစ်ပြီးတော့အနှံ့လွှင့်ပေးနေတာဖြစ်ပါတယ်။အဲဒါကြောင့်မလို့ဒီဥစီသူအောင်မြင့်ကိုစစ်ကောင်စီအစိုးရကဖမ်းဆီးရဲဆိုတဲ့နေရာမှာ BOA ကိုသတင်းဆောင်သားရေးသားပေးဖို့လို့ဆိုတဲ့သွေးဆွဲချက်နဲ့ဖမ်းတယ်ဆိုရင်တော့ဒါဟာသတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့ပြောချင်ပါတယ်။ဖြစ်ပျက်နေတဲ့အခြေအနေတွေကိုထောက်ပြရေးသားဖို့ဆိုတာဟာသတင်းသမားရဲ့အဓိကတာဝန်ဖြစ်ပါတယ်။အဲတော့အဲ့လိုမှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင့်ပြည်သူတွေကြားကအတန်ကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့ပဲကျွန်တော်အနာလိုက်ကိုပြောချင်ပါတယ်။နောက်ထပ်ပြောချင်တာကတော့ဥစီတို့အောင်မြင့်ကိုအများဆုံးတွေ့ပေးပါလို့လည်းတောင်းဆိုချင်ပါတယ
်။ဒါကတော့ဥစီသူအောင်မြင့်နဲ့ VOA ဆောင်းမရှင်ဥစီသူအောင်မြင့်နဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းရဲ့သဘောထားမြင်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ COVID-19 ဆိုင်ရာသတင်းဆောင်းမတွေကိုတင်ဆက်ပေးကြပါတယ်။ရန်ကုန်တိုင်းမှာ COVID-19 တတိယလှိုင်းဖြစ်နေတဲ့အချိန်မှာလူမမာရှိတဲ့အိမ်ကြီးအတွက်အစားအသောက်တွေဆေးဝါးတွေဒီလိုအပ်တာတွေကူညီပေးနေတဲ့ပရဟိတကူညီပေးနေသူတချို့ကိုအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမေးမြန်းတာမျိုးတွေလုပ်နေပါတယ်။တချို့ဆိုရင်ချင်းချောက်ခံရတဲ့အထိဖြစ်တယ်လို့ကိုရွေ့ကျုံကသူက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မှပြောပြပေးပါရှင်
။ COVID ကရောဂါကူးစက်ဖြစ်ပွားမှုမြင့်တက်နေစဉ်ရန်ကုန်တိုင်းထဲမှာအကူအညီလိုအပ်နေသူတွေအတွက်အစားအသောက်ဆေးဝါးအောက်ဆီဂျင်စတဲ့လိုအပ်ချက်တွေကိုပရဟိတစေတနာရှင်တွေကအကူအညီဖြည့်ဆည်းပေးနေကြတာပါ။အဲ့လိုကူညီကြသူတွေကအရှိကျေးဇွန်ဆိုတဲ့အတင်းကတော့ကျော်လာတယ်ကစားလို့အကူအညီလိုအပ်လို့အိမ်ရှိမှာအလံပြူအလံဝါထောင်ထားပြီးအမှတ်အသားပြုထားတဲ့နေရင်တွေအတွက်စံစီစေဝါနဲ့အစားအသောက်စတဲ့အကူအညီတွေအခမဲ့လိုက်ပေးနေတဲ့အဖွဲ့ဖြစ်ပါတယ်အကူအညီလိုက်ပေးနေတဲ့သူတို့အဖွဲ့ဝင်တွေအနေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့မကြာခဏတားဆီးစစ်ဆေးတာခံနေရသလိုချင်းချောက်တတိပေးမှုတွေလည်းခံနေရတယ်လို့အရှိကျေးဇူးအသင်းတာဝန်ရှိသူတို့ဖြစ်တဲ့မတ်သရပီက VOA ကိုပြောပါတယ်
။ဒါရင်18ဘုံထိပ်မှာကျွန်တော်တို့ အမြဲတမ်းတားတယ်တားပြီးတော့အမြဲတမ်းကျွန်တော်တို့ကောင်းကောင်းဒုက္ခပြီးတယ်ဒီစံထုတ်တွေကဘဒုကိုထောက်ပံ့မှုဆိုအမြဲတမ်းဒုက္ခပြီးတယ်ပြီးရင်အခုကျွန်တော်တို့ကိုချင်းကြောက်တာလေငါတို့စာနေတဲ့ထောက်ပံ့တဲ့အဖွဲ့တွေထံမှာနေလို့ပါတယ်ဆိုရင်နေလို့တက်ပြစ်မှာဆိုပြီးကျွန်တော်တို့ချင်းထောက်တယ်ဒီတော့စံနေအများကြီးပဲနေလို့ဘဒုကိုတော့ထောက်ပံ့မှာလဲဘယ်စီဗီအောင်တက်ပြစ်မှာလဲဘယ်တော့တဲ့နဲ့အဆက်တွေရှိလဲဒါမျိုးတွေမေးတယ်အတင်းချက်ကိုမေးတာအဲ့ဒီဖျားပေးပြီးမေးခိုင်းတာကျွန်တော်တို့လူတွေနဲ့အဖြေကိုမရမရှိဘူးနော်ကျွန်တော်တို့ကလည်းကျွန်တော်တို့မဟုတ်တဲ့အတော်ကိုကျွန်တော်တို့ကလည်းကျွန်တော်တို့မဟုတ်ဘူးကြောင်းမပြောတယ
်အကြမ်းမဖက်အာနာဖီဆန်နေကြတဲ့ CDM ဝန်ထမ်းတွေအတွက်ကူညီသေးသလားဆိုတာအဓိကမေးတယ်လို့သူကပြောပါတယ်အရှိကျေးဇူးဘရာဟီတာအသင်းရဲ့အသင်းဝင်အများစုကအမျိုးသမီးတွေဖြစ်ကြပါတယ်ဘရာဟီဒာကူညီနေသူမွတ်စလင်အမျိုးသမီးတချို့ဆိုမျက်နာမှာဖုံထားတဲ့အကာအကွယ်တွေကိုပါလုံခြုံရေးတွေကအတင်းဖယ်ရှားပြခိုင်းတယ်လို့မက်သရပီကပြောပါတယ်
။ထောက်ပံ့မှုအတွက်စီရီယန်တွေကိုထောက်ပံ့မှုတွားတာမဟုတ်ဘူး။ဒုက္ခရောက်နေတဲ့အိမ်ကြီးအလံဆောင်တဲ့အိမ်ကြီးကဟိုနေမကောင်းတဲ့အိမ်ကြီးကအကူအညီလှမ်းတောင်းတာပေါ့နော်။ဒိစာတွေကကြောက်တော့ရှိရတယ်တောင်းတပုံတင်ငန်းကျုံအဲ့လိုပြတာအလိုအရာကိုအတင်းမဟုတ်ဘူး။ကျွန်တော်တို့ကမွတ်စလင်ကြီးဆိုတော့နေကအုတ်တာလေနေကအုတ်တာအရောင်နေကတွေကိုလှန်ခိုင်းနေမျက်နှာတွေကိုပြခိုင်းနေတပုံကြီးရိုက်တယ်ကျွန်တော်တို့စံထုတ်တွေကိုကားတွေကိုလည်းတပုံကြီးရိုက်တယ်အဲကားမောင်းတဲ့လူတွေလည်းလိုင်းစင်းတွေတပုံကြီးရိုက်တယ်ပေါ့အဲဟိုရိုက်ဟိုရိုက်ပြီးတော့ကျွန်တော်တို့ဘဒုကိုထောက်ပံ့မှလည်းဖြည့်ပြီးမဖြည့်ရင်တက်ပြစ်မဲ့ဘာဖြစ်လဲညာဖြစ်လဲကျွန်တော်တို့ချင်းချောက်တယ်ပေါ့နော
်အခုလိုလက်နက်ကိုင်းလုံးချုပ်ရေးတွေကစစ်ဆေးချင်းချောက်နေတာမို့တချို့အသင်းဝင်တွေကတော့စိုးရိမ်ကြောက်လန့်နေကြပါတယ်
တကယ်အခက်အခဲရှိတဲ့လူတွေကိုတွားလူနေတာဖြစ်တဲ့အတွက်သူတို့နဲ့ဘယ်လိုပြောမလဲဥပဒေနဲ့မကိုင်းညီတဲ့လူတွေပေါ့နော်တွားပေးတာမဟုတ်လေနောက်တော့စီရင်မြန်မာတွေလည်းပေးတာမဟုတ်ဟိုတိုးကြုံတောင်ကြားလူတွေလည်းတပေးတာမဟုတ်တဲ့အတွက်ဘယ်လိုပြောမလဲအဲ့လိုမျိုးလမ်းမှာမသိစေချင်ပေါ့နော်မြန်မာတို့အဲ့လိုမျိုးအရင်စစ်ဆေးပြီးတော့ဘယ်လိုပြောမလဲနှင်းကလေးတွေပြီးဆိုတော့ကြောက်တယ်လေအဲ့တော့အဲ့လိုမျိုးကြီးတွေမလုပ်စေချင်ဘူး
ကိုဗစ်ကရောဂါဖြစ်နေချိန်အိမ်ပြန်ထွက်ဖို့အခက်အခဲရှိသူတွေဈေးမဝင်နိုင်သူတွေအတွက်ကူညီနေတာဖြစ်လို့ခုလိုပိတ်ပင်စစ်ဆေးတာတွေမလုပ်စေချင်ဘူးလို့အခမဲ့ပရာဟီတာကူညီနေတဲ့အရှင်ကျေးကျော်အသင်းကပြောပါရယ်ဒီချိန်ချောက်ခံရတဲ့အခြေအနေကိုမေးမြန်းဖို့စစ်တပ်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကဆက်သွယ်ပေးမယ်ဆက်သွယ်လို့မရပါဘူးရှင်
ဒါကတော့ကိုဗစ်လူမမာတွေကိုကူညီပေးနေတဲ့ပရာဟိတသမားတချို့ကိုအာဏာပိုင်တွေဘက်ကချင်းချောက်နေတဲ့အခြေအနေအလိမ်မာပြောပြပေးရတာဖြစ်ပါလိမ့်ရှင်။မြန်မာနိုင်ငံကမြို့ကြီးတွေမှာကိုဗစ် -19 ကပ်ရောဂါကူးစက်ခံရသူနဲ့တေဆုံးသူအရေအတွက်ကတော့ရွံ့နှဲစာပြုလာနေပါတယ်။ဒါပေမဲ့ကျေးလက်နဲ့မြို့စုံဒေသတွေမှာတော့ရောဂါကူးစက်နှုန်းကမကျသေးပါဘူး။ရောဂါထိန်းချုပ်ကာကွယ်ရေးအတွက်ကိုလည်းကိုထူကိုထစနစ်နဲ့ပဲဆောင်ရွက်နေကြရဆဲဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံမင်းရသစင်အောင်ပြောပြပေးပါရှင်။
ကိုဗစ်တတိယလှိုင်းရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဇူလိုင်လပိုင်းကကပ်ရောဂါကူးစက်သေဆုံးသူတစ်ချိန်ထိုးမြင့်တက်ခဲ့ပြီးတော့အခုဩဂုတ်လကုန်ပိုင်းမှာနည်းနည်းပြန်ကျစားပြုလာတယ်လို့မြေပြင်မှာကူညီဆောင်ရွက်နေသူတွေကပြောပါတယ်။ဒါပေမဲ့လည်းမြို့ပြနဲ့ဝီရဲအစွန်ဖျားဒေသအပါအဝင်ကျေးရွာတွေမှာတော့ရောဂါကူးစက်မှုနှုန်းကကျသွားပုံမရှိသေးပါဘူး။အေယာဝတီတိုင်းပုဂလီမြို့နယ်အတွင်းကဂရုံဂဏိကျေးရွာမှာဆိုရင်ကိုဗစ်ထိန်းချုပ်ရေးကော်မတီဖွဲ့ပြီးတော့ positive လူနာတွေအတွက်ကိုရူကိုဒါစင်တာဖွင့်ထားပါတယ်။အလူရှင်တွေပရာဟိတကူညီသူတွေပူးပေါင်းပြီးတော့ဖွင့်ထားတာပါ။ဖျားနာသူတွေနဲ့ယောဂတန်တရားရှိသူတွေကိုတနည်းတာစစ်ပေးနိုင်သလောက်စစ်ပေးနေပြီးတော့အတီးပြူလူနာတွေကိုတော့ကိုဗစ်စင်တာမှာထားပြီးအောက်ဆီဂျင်ကျသူတွေကိုဈေးရုံကိုပို့ဆောင်ပေးတယ်လို့ကိုဗစ်တိုက်ဖျက်ရာမှာပါဝင်တဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ်
။ပထမတစ်ပတ်လောက်ကတော့နည်းနည်းလေးအသေးတောက်ဖေးများသွားတယ်40ကျော်လောက်ဖြစ်သွား။တနည်းတည်းတစ်ခါလေး2ယောက်လောက်3ယောက်လောက်အဲ့လိုမျိုးလေးဖြစ်သွားတယ်။နောက်ပိုင်းကျတော့နည်းနည်းတော့ကျဲသွားပါပြီ။ကျဲတဲ့မှာညီမကြီးဆက်ရှိနေတဲ့သဘောပါပဲ။ကိုလိုစီမှာနည်းဆုံးအဆုံဆုံးဖြစ်နေတာ။ဆုံးဖြစ်နေခါကျတော့မြို့မှာတော့ကျဲသွားပြီ။ဒီမှာတောင်းနေမပြေတဲ့လူတွေရှိတဲ့ခါကျတော့ကျဲလက်မှာဒူတိုင်းမဲ့တိတ်လျက်တိတ်ပညာနည်းနည်းအားနေတဲ့ခါကျတော့အပြင်ထွက်ပါညာရှိတယ်လေ။အဲ့မှလည်းကုသမှုနှောင်းကများသွားတာပါပဲ
။ဒီလိုကိုထူကိုထားစနစ်နဲ့ကယောဂတိုက်ဖြစ်နေကြတဲ့ဂဒုံဂတိကြီးရွာမှာစေတနာရှင်တွေရဲ့အလူငွေနဲ့ကိုဗစ်ရောဂါပိုးရှိမရှိရွာလုံးကျစစ်ပေးနိုင်မှုကိုလည်းဆောင်ရွက်နေတယ်လို့ပြောပါတယ်။ကျမကြီးဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူတစ်နေ့ကို150ဝန်းကျင်မှာရှိပါတယ်။အခုလိုကိုဗစ်ကြောင့်သေဆုံးသူနဲ့အတူပြုလူနာအစင်းတွေဟာမြေပြင်အခြေအနေနဲ့ကွဲလွဲမှုတွေရှိနေတယ်လို့ကယောဂါတိုက်ဖြတ်ရေးမှပါဝင်နေတဲ့ပရာဟိတအဖွဲ့တွေနဲ့ကျမကြီးပညာရှင်တွေကမှတ်ချက်ပြုထားပါတယ်။ရန်ကုန်တိုင်းထန်းတပင်မြို့နယ်မှာလက်ရှိဖြစ်နေတဲ့မြေပြင်အခြေအနေနဲ့အတီးပြုတ်ထုတ်ပြန်တဲ့စီးရင်တွေဟာကွာဟမှုရှိတယ်လို့ပရာဟိတအဖွဲ့ဝင်တဦးကပြောပါတယ်
။ဘလို့ကွာဟမှုရှိနေလဲဆိုလို့ရှိရင်ထန်းတပင်မှာတည်ဆုံးတဲ့လူကြီးရံများတယ်။အ အဲ့ဒီဆက်တဲ့လူကြီးရေဘယ်လိုများလဲဆိုရှင်ဒီတိုင်းမဲ့အရက်ထုံလန်းစင်လာနေပဲမြေမြုပ်ကြတာပေါ့နော်ဒါပေမဲ့လားဘာရောလာနေတည်တယ်ဆိုတော့ဥစ္စာကိုတက်စစ်တိုင်းမရှိဘူးတက်စစ်တိုင်းဖြစ်ရခါကျတော့အဲ့စီးရင်နေဟာတင်းတုံးစီးရင်နေဟာအခုနိုင်ငံတော်ကထုတ်ပြန်တဲ့အတိုင်းဟာတခါလည်းမရဘူးမရဘူးပေါ့နော်
ဇူလိုင်လတုန်းကကယောဂအစုလိုက်ကူးဆက်ခံရသူတွေရှိခဲ့တဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့အခုချိန်မှာယောဂကူးဆက်ခံရသူနဲ့တေဆုံးသူဥယျာဉ်ရော့ကျလာပြီဆိုပေမဲ့နောက်ဆက်တွဲအခက်အခဲတွေလည်းရှိပါသေးတယ်။နိုင်ငံရေးနဲ့ကယောဂအခြေအနေကြောင့်အရင်ကထက်စားတောက်နေထိုင်ရေးပိုခက်ခဲလာတဲ့သူတွေများလာတယ်လို့စေတနာရှင်လောပီတူကပြောပါသေး
တယ်။ဟုတ်ကဲ့ကြောက်ပါတော့သာဝန်ကြီးတက်တယ်တဲ့ပြည်သူတွေတော်တော်လေးဒုက္ခရောက်နေကြပြီ။အလုပ်တွေလည်းပိတ်ထားတယ်ရောင်းနေလည်းပိတ်တော့အလုပ်ကံမရှိပါဘူးမရှိတော့ဟုတ်မိရတဲ့အနှံ့တိုင်းမှာတော်တော်လေးကိုသူတမင်းတမင်းစားဖို့တော့မှအချိန်မပေးနိုင်တာပြီအများကြီးတင်နေ။အဲ့တော့ကြောင့်ကျွန်တော်တို့အခုနောက်ပိုင်းတောင်းဆောက်ကျွန်တော်အဲ့ဒီတင်ရတဲ့အဖွဲ့တွေဒီလောလောလဆသမားတွေကျွန်တော်စံတို့စီတို့ဒီစားတဲ့ဒီစားနိုင်ရိက္ခာတွေကိုတောင်းဆောက်တိုက်ခုပေးနေပါဘူး။တမင်းတမင်းစားဖို့တော့ပတ်သက်မရှိနိုင်တာပြီအများကြီး။တော်တော်လေးဒုက္ခရောက်နေကြတော့နော်ဟုတ
်။ကျမကြီးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီးရင်အရာဆိုရင်ဒီတွင်မှာကိုဗစ်အတီးပြူလူနာစုစုပေါင်း 3,800 ကျော်နဲ့သေဆုံးသူ 14,000 ကျော်ရှိပါတယ်။ကယောဂကူးဆက်နှုံထိမ့်ချုပ်နိုင်မှုအတွက်အသွားအလာကန့်သက်ထားတဲ့မြို့နယ်ပေါင်းကတော့114မြို့နယ်ရှိနေပြီဖြစ်ပါရဲ့ရှင်
။မမြသည်အောင်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ COVID-19 ဆိုင်ရာသတင်းပေးပို့ချက်တွေအပြီးမှာတော့တိုင်းရင်းဒေသကဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်။ကယားပြည်နယ်ဘော်လခဲမြို့နယ်မှာကရင်နီကာကွယ်ရေးတပ် KMDF နဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်တော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်သွယ်လို့ဖမ်းဆီးခံထားရတဲ့ဘော်လခဲမြို့နယ်ကလူငယ်တချို့ကတော့ Rikor ရဲစခန်းမှာစစ်ဆေးခံနေရတယ်လို့ကရင်နီလူခွေရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အခြေအနေအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ကယားပြည်နယ်ပေါ်လခဲမြို့နယ်မဆလောင်တောင်ကြားမှာကရင်နီတပ်မတော် GA ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းဖွဲ့နဲ့မြန်မာစစ်တပ်တို့ကြားဩဂုတ်လ22ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်။မင်းညပေါ်လခဲထဲမှာဖြစ်ခဲ့တဲ့ဒီစစ်ကောင်စီတပ်ကစစ်ကြောထူလာတဲ့အဲဒီစစ်ကြောထူလာတဲ့ပုံမှာဒီကရင်နီတပ်မတော် GA ဆက်ကရင်နီမျိုးရကာကွယ်ရေးတပ်တို့ပူးပေါင်းပြီးတော့မှထူးဆီးစစ်တာတဲ့ဒီစစ်ကောင်စီတပ်ဟုသူမူပြီးတော့တိုက်ခိုက်တော့ပေါ့လေ။ဥစားဆောက်ဆောက်ပြတော့တော့ဦးကြတယ်။ဦးတော့တရရပေါ့လေ။
တိုက်ပွဲဖြစ်ပွားရာပေါ်လခဲမြို့နယ်နံပါတ်ကြီးဝါနီးတဝိုက်ကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တယ်လို့ဆိုပါရယ်
။မြက်ကိုနိုင်ရှင်နဲ့ဦးကြည်မှာမစ္စလော့ဘောင်းနေနဖေးရကိုဆောက်ဆောက်ဖက်ကဟိုလက်နက်ကြီးနဲ့ပြစ်ခတ်တာလို့ရှိတယ်ပေါ့လေ။လက်နက်ကြီးနဲ့ထုတယ်ဟုတ်။
ပေါ်လခဲမြို့နယ်ဘက်ကတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုများတယ်လို့ KNDF ဘက်ကထုတ်ပြန်ထားပေမဲ့တိချာတိမပြုတ်နိုင်သေးသလိုတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဩဂုတ်လ18ရက်နေ့တုန်းကပေါ်လခဲမြို့နယ်နံဖဲကျေးရွာအုပ်စုကဒေသခံ10ဦးကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးခဲ့ပါတယ်။အဖမ်းခံရသူတွေထဲက6ယောက်ဟာလက်နက်ကန်ဖွဲ့တင်တဲ့ဆန်းစပ်မှုရှိကြောင်းပေါက်ကြားခဲ့တဲ့ပေါ်လကဲခရိုင်စီမံအုပ်ချုပ်ရေးကောင်စီဘက်ကကျင်းနန်းစင်ကစားမှာဖော်ပြထားပါတယ်။အဲ့ဒီအဖမ်းခံထားရတဲ့သူတွေလော်လော့ဆယ်လိုက်ကိုရဲစခန်းမှာစစ်ဆေးကန်နေရတယ်လို့ဗီရင်နီလူခွေးရေးဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်။
အန္တရာယ်လူတွေကလုံးဝပြန်မလို့တဲ့က6ရောက်ရှိတယ်။မင်းကတော့ဒီစစ်ဆေးနေတယ်မလို့အဒီကတော့မလို့ဆိုတော့မတက်ပြဆဲမလို့နော်။ဘယ်ကောသူတို့ခေါ်တာကနုနယ်မြို့နယ်ရဲစခန်းမှာတည်ရတာ။ပေါ်ခဲမြို့နယ်မှာဆားတဲ့ပုံစံကတော့ကျွန်တော်တို့ခေရောက်ပါနော်။ခေရောက်ချက်မှာတက်တက်တက်ကနေထုတ်တဲ့ဆက်ပြန်ဆဲအဲ့ဒီအဲ့လား6ရောက်ကိုလက်လက်ဒီနဲ့ဖမ်းမိတယ်ဆိုတော့စာတူကတော့ထွက်လာတယ်။
ဩဂုတ်လ18ရက်နေ့မှာဗော်လခဲဖူပေါင်းစစ်စည်ဂိတ်ကနေကားစည်းကိုရှာဖွေစစ်ဆေးရမှာယူနီဖောင်းဝတ်ဆင်ထားတဲ့လူငယ်6ဦးကိုလက်နက်ခဲရမ်းနဲ့တူဖမ်းဆီးရမိတယ်လို့ဗော်လခဲခရိုင်စီမံအုပ်ချုပ်ရေးဖွဲ့ရဲ့ရှင်းတန်းစင်ကစားမှာဖော်ပြထားပေမဲ့အဲ့ဒီလူငယ်တွေဟာလက်နက်ကန်ဖွဲ့တွေနဲ့ဆက်ဆံမှုရှိမရှိကတော့အတိမပြုတ်နိုင်သေးဘူးလို့ KNDF ဘက်ကပြောပါတယ်
ကျွန်တော်တို့စုံစမ်းနေစေဖို့လည်း indication ပတ်သက်တဲ့စပြေတော့လောဆယ်တော့ကျွန်တော်ဖြည့်ချနိုင်နေမှာမဟုတ်ဘူ
းတိရခန့်ကာကွယ်ရေးဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်နယ်ဖေခုံမြို့နယ်နဲ့ကယားပြည်နယ်ပေါ်လခဲမြို့နယ်တွေမှာစစ်တပ်ကလည်းအရသားတွေကိုဖမ်းဆီးနေတယ်လို့တိရခန့်တွေကပြောပါတယ်ရှမ်းပြည်နယ်ဖေခုံမြို့နယ်လွေလုံကျေးရွာသား9ဦးနဲ့ဆက်တော်ကျေးရွာသား9ဦးကိုဩဂုတ်လ18ရက်နေ့ကစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖေခုံတိရခန့်တွေကပြောပါတယ်ဩဂုတ်လ14ရက်နေ့ကနေ19ရက်တွင်အသက်15နှစ်အရွယ်ကလေးငယ်အပါအဝင်အယတ်သား29ဦးကို Setagani, Pansi Chong Nambi, Say Yip Divaga Pinida, Shitan Nemiru, Kosan Twachin, Lambia Pi Kansi Chin, Saratu, Losan Kainelu, Kayini Lukui Puga, Matan Pusu Tamarekmia.
Kayabi Nebola Kebaga, Chini, Nanguin, Bibia Bigera, Pibare, Sabiro, Pansai, Mu Naga, Taipwe, Chini, Gutinja Bijamare, Shanti Nemia by Muse Munedega, Pansai, Mu Nimaro, Sikonsi, Dadine, MMDA, Gogan Daddy, Dikini, Taipwe, Tam and Pibabare.
ဒီဘောမျိုးနယ်ထဲမှာလဲရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့တိုက်ပွဲကပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ရှမ်းပြည်နယ်မြောက်ပိုင်းပန်းဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသပတ်တွေမှာစစ်ကောင်စီတပ်တွေနဲ့ MNDAA ဒေတာကန်တူကဗီအိုကိုပြောပါတယ်။ဒီဘုရားအချက်မှာပါစစ်စစ်တိကစနစ်ကြားပါဗျ။ဒါလို့ငါမိလာစမိလာပဲရှိနေတယ်။ဟောတုံးရဲ့တုံးရဲ့တစ်ခေါက်ဆက်ရဲ့တစ်ခေါက်အိုက်ကနေစပြီးအချင်းကြီးပဲ။ဒီလ22ရက်နေ့ကလည်းပန်ဆိုင်မြို့ပေါ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းကချင်းနှစ်ချင်းခရိုင်ပြားချောင်းဝင်းတဲ့ကိုလက်နက်ကြီးကြီးနှလုံးကြားရောက်ခဲ့ပါတယ်။အောက်ကလ22ရက်နေ့ကစလို့စစ ပြန်ထားပါတယ်။ပန်ဆိုင်မြို့အနီးဖိုင်းကောင်းရွာအနီးမှာဒီလ3ရက်နေ့မှာစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ1500လောက်ဟာတရုတ်မြန်မာနယ်စပ်ဒေသမှာတင်းရှောင်နေရပါတယ်။စစ်ဘေးဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်လို့ဒုက္ခတွေကိုအကူအညီပေးနေသူတယောက်ကအခုလိုပြောပါတယ်။ဒီဖိုင်ကောင်းအနီးတဝက်ကပြည်သူတွေတော့အခု
ชาวเมียร์บอกอยู่ว่าเนี่ยมาเนี่ยเนาะชิมะเปียวเดี๋ยวเนี่ยชาวเมียร์มาเนี่ยจ้ะพี่แกเนี่ยเดี๋ยวไงเนี่ยตัวโมยอะไรทีเนาะตัวโตมาเอามาตัวเล็กตัวขาวจะมาจ้ะเลยเนี่ยที่ชาวเมียร์กูตัวโตที่มาตัวที่แรงที่เลยไปปิงคาร์ดอ่ะกองชีสเนาะดีไซน์ดีเยี่ยมโอเคเคสีโดมันเนี่ยเราตัวโตกูอะไรมึงกูจะมาพ้องแข่งเพื่อที่ชาวเมียร์
ไอ้ตะกั่วกูก้าเลยนะที่กูปอนเซ็ตเนี่ยก้าเนี่ยมึงกูไม่รู้อย่างเลยไอ้ตะกั่วกูเนี่ยตัวเด็ดตัวใหญ่เนี่ยตัวเด็ดดีเนี่ยจำมาไม่ได้มุกอะไรเนี่ยจำไม่ได้มุกอะไรเนี่ยเพี้ยแต่ในที่ขาดเนี่ยเป็นอะไรกูดูเป็นยาพิษมึงกูพ้องสายเดียดบ้างมาสิบเอ็ดดอกขาดเนี่ยอยากจะเล่าสิบอะไรไอ้ดอกขาดเดียวกูเดี๋ยวไปบ้างกูยืนในมือจู้จ้าเก็บไปเมื่อไรกูไปยอกาจะเล่นไปจ่ายสิเนี่ยลูกแค่เคยสิเนี่ยจะเ RCSS ရှမ်းတောင်တပ်တွေနဲ့ SSPP ရှမ်းမြောက်တပ်ဖွဲ့တွေအကြားဒီနေ့တိုက်ပွဲတွေပြင်းထန်နေပါတယ်။နန်းလန်မြို့အနီးကုန်းကော်ရွာဘက်မှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့နန်းလန်ဒေသခံတို့ကပြောပါတယ
်။မနေ့ကတိုက်ပွဲဖြစ်တာဟုတ်တယ်။ကုန်းကော်မန်ကုန်းဘက်ရဲ့နောက်ဒီဘက်ခိုင်ပြည်တော့ဟာဘူးရောင်းအကျော်နာလောက်မှလည်းဖြစ်တယ်။နေနေလားလင်းသားရဲ့တပတ်လောက်ရှိပြီဟုတ်တယ်။ဒီနေ့မနေ့ကမှစရပြန်ဖြစ်တာ။မနေ့ကတော့လက်နဲ့ကြီးတန်တော့ကြားရတယ
်။လက်နဲ့ကြီးတန်တွေကိုမနေ့6နိုင်လောက်ကစတင်ကြားနေရပြီးနေ့ကတနိုင်ကျော်အထိဂျိုကြားဂျိုကြားကြားနေရတယ်လို့လည်းပြောပါတယ်။ဒီနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတရာကျော်ဟာမိုင်းကင်မျိုးနဲ့တုံးလော်ကြေးရွာဘက်ကိုတိမ်းရှောင်နေရပြီးစားနေရိတ်ခါနဲ့မိုးကရီလိုအပ်နေတယ်လို့ရှမ်းတန်တော်စင်သတင်းဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီလ17ရက်နေ့ကရှမ်းတပ်ဖွဲ့2ဖွဲ့ကြားဖြစ်တဲ့တိုက်ပွဲတွေကြောင့်တီဘောမျိုးနယ်နန်းလန်ဒေသကပြည်သူ900ကျော်တိမ်းရှောင်နေရတယ်လို့လည်းရှမ်းတန်တော်စင်သတင်းဌာနကဒီလ18ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ကြောင်မဲမျိုးနယ်အတွင်းမှာလည်း RCSS ရှမ်းတောင်တပ်ဖွဲ့ကတစ်ဖက် SSPP ရှမ်းမြောက်နဲ့တအောင်ပလောင် TNLA တပ်တွေဘက်ကတစ်ဖက်အခုရက်ပိုင်းတွေမှာတိုက်ပွဲတွေဖြစ်ပွားနေပြီးအနည်းဆုံးဒေသခံ300ကျော်လောက်ကြောင်မဲမျိုးပေါ်နဲ့အနီးနားကျေးရွာတွေမှာစစ်ဘေးလွတ်အောင်တိမ်းရှောင်နေရပါတယ်ခင်ဗျာ
။ခွန်ငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းတေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA American အသံရဲ့တနင်္လာနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
်။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။
VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ57 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြစဉ်ဒီမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အရင်ဆုံးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်တဲကိုဝင်မဲ့မြန်မာကုန်ကားတွေကိုကျန်းမာရေးစစ်ဆေးပေးမဲ့ကိုဗစ်စင်တာတွေကိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတည်ဆောက်နေပါတယ်။ဒီစင်တာတွေကိုလာမယ့်စက်တင်ဘာလလယ်လောက်မှာတော့အပြီးတက်နိုင်မှုနှစ်ဖက်စလုံးကကြိုးစားနေပါတယ်။နောက်မြန်မာရင်မောင်းတွေကိုလည်းယောဂစစ်ဆေးပေးနိုင်မယ့်အနေအထားကိုရောက်ပြီးဆိုရင်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးတွေပြန်ဆနိုင်မှုအလားအလာရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းဆောင်ပါကိုသိန်းထိုင်ဦးပြောပြပေးပါရှင်
။မြန်မာပြည်တွင်ကိုဗစ်တတိယလိုင်းကြောင့်တရုတ်ဘက်ကနေဆက်ကုံသွေးရေးဂိတ်တွေကိုကျွဲလာစံပိုင်းမှာပိတ်လိုက်တဲ့အတွက်မြန်မာတရုတ်နေဆက်ကုံသွေးရေးယာယီရဆိုင်နေပါတဲ့ကုံသွေးပြန်ဆနိုင်မှုအဓိကကြတဲ့ကိုဗစ်ရောဂါစစ်ဆေးပေးမဲ့စင်တာတွေကိုမူဆယ်မြို့မှာအလင်းမြန်တည်ဆောက်နေပြီးလာမယ့်စက်တင်ဘာလမှာပြည်တက်နိုင်မယ်လို့ခန့်မှန်းနေကြပါတယ်ဒီစင်တာတွေအတွက်လိုအပ်တဲ့စေဝါးနဲ့ရောဂါစစ်ဆေးတဲ့ပစ္စည်းတချို့ကိုတရုတ်ဘက်ကပံ့ပိုးပေးပါတယ်ကျန်တဲ့ပိုင်းကတော့မြန်မာကုံသွေးတွေနဲ့မြန်မာနေဆက်ကုံသွေးကြီးကတာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းမူဆယ်စံကုံသွေးသေးရဲ့ဒုက္ခဦးမင်းသိန်းကပြောပါတယ်စင်တာကတော့မူဆယ်မှာရှိတဲ့ဂိုဒေါင်ဟောင်းတွေကိုပြုပြင်တည်ဆောက်နေတာဖြစ်တယ်လို့သူက VOA ကိုပြောပါတယ
်အဲဂိုဒေါင်တွေကိုကိုဗစ်စင်တာဖြစ်ကြောင်းပြီးတော့လိုအပ်တာတွေဆောက်နေတော့ကျွန်တော်စက်တင်ဘာ15ရက်နေ့တော့ပြောပြီးဆောက်ရမယ်သူကလွန်သားပါတယ်ပြီးလို့ရှိရင်ဘယ်လိုဆက်ပြီးလာလဲတော့မသိဘူးအဲအခုတော့အောက်ဦးပလာနေမွန်မာနဲ့စက်တင်ဘာလေးရောက်နေတာပြီအော်ပြောဖို့ရတာတည်းကပြည်ကပူပြီးလာတာကွာဒီလိုကြည့်ရပို့ပြီးတော့ပြင်ပါလေဒီမှာဆောက်တဲ့အဆောက်အဦမျိုးကဒီစီးကိရပါ냐ဒီမှာပြတ်ကြောအသေးဘက်ကိုကျွန်တော်အလူမှန်းတယ်ဗျအဲကျန်တဲ့လူတော့နိုင်ငံတော်ဖိတ်ထုတ်ပြီးတော့ပုံစံခံပေးလို့ဆိုရဖြစ်တာလေကျွန်တော်
မူဆယ်ဆံကုန်တဲ့အသင်းတတိဝလန်အသင်းပဲပြောင်းနှံအသင်းရေလုံငန်းအသင်းတွေဒီလိုအသင်းအဖွဲ့တွေရဲ့လူငွေတွေနဲ့ဒီစင်တာတွေကိုစောင့်နေကြောင်းသူကပြောပါတယ်နိုင်ငံနယ်စပ်ကတာဝန်ရှိသူတွေဒီရပိုင်းနဲ့လုပ်ခဲ့တဲ့ဆွေးနွေးပွဲမှာလည်းကိုဗစ်စင်တာနဲ့နေဆက်ဂိတ်တွေပြန်ဖွင့်နိုင်မှုကိစ္စတွေဆွေးနွေးကြောင်းလည်းကုန်တယ်တွေကပြောပါတယ်ဒီစင်တာပြီးသွားရင်တော့ကျင်းစန်းကြော့ဂိတ်တခုတည်းကိုပဲကတူးစမ်းသက်ဖွင့်လှစ်ပေးမယ်လို့တည်ထားကြောင်းဦးမင်းသိန်းကဆက်ပြောပြပါတယ်
အဲတပြားလာနိုင်ဒီလိုရင်ကျွန်တော်တို့ဟောရှိတယ်ကြာကျွန်တော်တို့ဟာတော့ကဖြစ်တယ်ကြာဟာတော့ကဖြစ်တယ်မှာကားကြီးစစ်နေဂျမန်းလို့စစ်မယ်တိုးတဲ့ဂျမန်းလို့အဲ့စင်တာမှာစစ်ကြည့်ပါဘူးဒါဆိုတိုးတဲ့ဂျမန်းလို့တော့မောင်းလို့စစ်ကြည့်ပြီးတော့ကျွန်တော်တို့အဲ့စစ်ပြီးတော့ဝင်ကြည့်ပါတော့တော့အဲ့လိုရှိတလားကျွန်တော်အသာတို့ဒီမောင်းနေတာတော့မရှိတော့ဘူးကြာကျွန်တော်ရောက်တော့ဘူးရှိတယ်ကိုကောကိုကိုယ်တိုင်မောင်းနေစစ်နေတယ်တော့ကျွန်တော
်ကိုဗစ်စင်တာပြီးသွားရင်ရေလိုပဲတရုတ်ရွှေလီနဲ့ခြေကောင်လေးကို105မိုင်မန်ဝင်းဂိတ်ကနေဝင်ပေးဖို့မြန်မာကုန်တွေကတရုတ်ဘက်ကိုတောင်းဆိုနေပါတယ်တရုတ်ဘက်ကဒါအုပ်ခုမပြူပဲ105မိုင်နဲ့ဝေးတဲ့ကျင်စန်းကျော့ဝန်တိန်လမ်းမှာကိုဗစ်စစ်ဆေးတာကိုအဆင့်40နဲ့လုပ်ပြီးမှဝင်ခွင့်ပေးမယ်လို့ဒီရပိုင်ညှိနှိုင်းမှုတွေမှာတုံ့ပြန်ထားပါတယ်အခုဒီတော့နှစ်ဖက်အစဉ်ပြေမဲ့အဖြေကိုညှိနှိုင်းလို့မရသေးတဲ့အကြောင်းဝန်တိန်ကုံကားသင်းကကိုအောင်ရဲကျော်ကပြောပါတယ်နေဆက်ကုံတွေပြန်အသက်ဝင်မှုတရုတ်ဘက်ကပုံပုံလူလာနေပေမဲ့လည်းနိုင်ငံညှိနှိုင်းမှုတွေမှာတော့သူ့ဘက်ကရှော့ပေါ့စဉ်းစားပေးတာမရှိကြောင်း VOA ကိုပြောပါတယ်
ဒီကတော့တော့တော့ဒီဘာလို့ကတော့ဒီကိုဗစ်စင်တာပြီးလို့ရှိရင်မေရတရားနာမယ်လေနော်အဲ့တော့ဘယ်အောက်ကိုပြေးဝင်ပြင်တယ်ဟုတ်လားသူတို့တက်မဲ့တဲ့စီကံနဲ့ကျွန်တော်တို့ပုံလိုက်လို့နော်ကားကိုစိတ်ချဆိုလို့ကျွန်တော်စိတ်ချတယ်အစီတရားပြေးဝင်ပါလားဒလာကိုအစီနေရာပြေးဝင်ပါလားအဲ့ဒီစီတရားနေရာကိုကျွန်တော်ဘယ်လိုလုပ်ရမလဲသူတို့တက်မဲ့ရဲ့ငားရဲ့စက်ကြေးပြန်ပြီးလို့ကားပြန်လဲပြေးဖို့တူတူကျွန်တော်ပြေးပါလားဘောင်းရင်းတော့ပြေးဝင်မဲ့ကားကိုလည်းကျွန်တော်တင်ပါဘယ်လိုလုပ်ရမလဲဒါကိုကျွန်တော်တို့ကအမိနိုင်တာရှိတယ်ဒါပေမဲ့ဒီကောလက်မခံဘူးသူတို့လူနေရာကြီးသူတို့တင်ကြပြီးဖြစ်နေတာ
105မိုင်ကကိုဗစ်စစ်ဆေးစင်တာအချိန်မီပြီးဖို့တရုတ်ဘက်ကတွန်းအားပေးနေပြီမဲ့မြန်မာဘက်ကငွေကြေးအင်အားနဲ့သာအစိုးရဘက်ကပံ့ပိုးမှုအားနဲ့သာကြောင်းခံမှန်းထားတဲ့အချိန်တည်းပို့ချနိုင်တဲ့အကြောင်းနေဆက်လုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးဒီပြန်ပြီးဖွင့်နိုင်မှုကျန်းမာရေးထိန်းချုပ်မှုလုပ်ငန်းတွေဆောင်ရွက်နေတဲ့အကြောင်းကိုသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီတရုတ်မြန်မာနယ်စပ်ကုန်သွယ်မှုအကြောင်းကိုတင်ဆက်ထားတဲ့သတင်းနောက်မဆူအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကိုဗစ် -19 ကပ်ရောဂါကြောင့်နယ်စပ်ကုန်သွယ်မှုအများစုရပ်ထားရတာတစ်နှစ်ကျော်ကြာနေပါပြီ။တစ်နှစ်ကိုအနည်းဆုံးဒေါ်လာတန်း4000ကျော်ကုန်သွယ်နေတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပြန်ဖွင့်ဖို့မရေရာသေးလို့ဆုံးရှုံးမှုကလည်းကြီးမားနေပါပြီ။ရှေ့လာလာတွေကဘယ်လိုများရှိပါသလဲ။ဒီသတင်းမဲ့ရဲ့သတင်းနောက်မဆူအစီအစဉ်မှာကိုဇော်ဝင်းလိုင်ကတင်ဆက်ပေးထားပါဗျာ
။ဟ
ကယောဂရှိနေတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာအကန့်အသတ်တွေရတာပဲလက်အတော်ကြာကုန်သွယ်နေကြတာပါဒါပေမဲ့ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကစလို့နယ်စပ်တွေအားလုံးကိုပိတ်လိုက်ကြောင်းတရုတ်ဘက်ကကြေညာပြီးတဲ့နောက်မှာပြည်တွင်းမှာအခြေအနေတွေကအများကြီးပြောင်းလဲသွားပါတယ်တရုတ်နယ်စပ်ကုန်သွယ်ရေးကိုမီခွန်နေတဲ့လုပ်ငန်းရှင်နဲ့အောက်ခြေလုပ်သားတွေအားလုံးထိခိုက်ရပြီးဒေါ်လာ ၅ပေါင်ရာနဲ့ချီဆုံးရှုံးနေတယ်လို့ကုန်တယ်တွေကခံမှန်းထားပါတယ်။ကာယောဂကာဝေဘုကအဓိကအရေးကြီးဆုံးဖြစ်တယ်လို့တရုတ်ယူနန်အာဏာပိုင်ဘက်ကထုတ်ဖော်ပြောဆိုပြီးနောက်မြန်မာနဲ့နယ်စပ်ကိတ်တွေအားလုံးကိုဒီကနေ့အထိပြင်ကြောင်းမူစတေဆန်ကုံစေတိုင်တို့ကထုတ်နေတဲ့အကြောင်းပါတယ်။ဒီတရမူကကုန်သွယ်ရေးတွေမဟုတ်ပဲတခြားလူမှုရေးကျန်းမာရေးအပေါ်မှာပါတရမူရှိကြောင်းသူကပြောပါတယ်။ဘုဖန်သ ကျွန်တော်တို့ကလည်းလုံးဝလုံးဝရပ်တယ်။ဒီကျွန်တော်တို့ရုပ်ကြီးတွေကအခြားဘေးမှာဆက်ကြမှာလည်းလုံးဝရပ်တယ်။ဘယ်လိုပြောလဲလုံးဝရပ်သွားတယ်။အခြားကျွန်တော်တို့ဘေးတွေကခူးကြပါတယ်။ဒီကျွန်တော်တို့ရာနာပြန်ပါလို့ကျွန်တော်ကဒါတည်းရအောင်လောက်သွားတယ်။ပုံမှန်ဆိုရင်တော့နော်။အဲ့တော့ခူးတာကဒီဘိုးတော်ဒီကြီးနာရှိတယ်။ဒီကြမ်းလေးတမားလေးဟာ။လုံးလက်ဖြစ်တာ။အခုဒီတော်လေးစိတ်ကြိုက်ပ ပစ္စည်း၊လျှာစစ်ပစ္စည်း၊ဆိုင်ကယ်၊စားတောက်ကုန်ဓာရီအဝင်မရှိတော့လို့ဈေးတက်ကုန်ပါလေ။အထူးသဖြင့်တရုတ်တပ်မြေဩဇာအဝင်မရှိတော့လို့ပြည်တွင်းမှာဈေးထုတ်ဝက်တက်လာပြီးလေယာဉ်လုပ်ငန်းမှာပါထိခိုက်မှုရှိနေတာပါ။တရုတ်ဈေးကွက်ကိုအဓိကအားကိုးနေတဲ့ဖျဲသီးနဲ့သခွားသီးဆိုင်တဲ့တောင်သူတွေဆိုရင်လာမယ့်နှစ်မှာပြည်တွင်းဈေးကွက်ကိုပဲဥတီရောင်းချဖို့ပြင်ဆင်နေပါလေ။တချို့ကလည်းပုံမှန်နဲ့လျှော့ပြီးစိုက်ကြသူတွေလည်းရှိပါတယ်။ဒါပေမဲ့တတိပုတ်ကုံအခြေအနေကိုခံမလို့မရသေးကြောင်းမူဆယ်တတိဝလံကုံစီတိုင်းဒုက္ခစိုက်ခမောင်က VOA ကိုပြောပါတယ်။သူ့အနေနဲ့လည်းစိုက်ပျိုးရေးကိုလုံးဝရထားကြောင်းပြောပါတယ
်။သူတို့ကပြန်ပွင့်ရင်တော့ဆယ်လပိုင်းဆက်တလပိုင်းလောက်ပြန်ပွင့်တယ်ဆိုရင်တော့ဒါကပုံမှန်ပြန်စိုက်ကြမှာ။ဟုတ်တယ်ညတော့ဘယ်သူမှမစွန့်စားရင်တောင်သူတွေအနေနဲ့တော့ဘာမှပြင်ဆင်ထားတာမရှိပါဘူး။ဖယ်လာပိုင်းအတိရတော့ဘာမှမတိကျသေးဘူး။ဒီကိန်းကြီးကတော့ဘယ်သူမှခံမလို့မရဘူးလေ။
2019-2020ဘာနာနှစ်မှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးတွေကမူဆယ်ဂိတ်တစ်ခုတည်းကနေနှစ်ဖက်ကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာတန်4800ကျော်ရှိပါတယ်။ခုနှစ်မှာတော့မေလအထိကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာတန်3300ကျော်ရှိတယ်လို့မြန်မာကုန်သွယ်ရေးဌာနရဲ့စီးရင်ထဲမှာဖော်ပြထားပါတယ်။စီးပွားရေးနဲ့ကုသရေးဝယ်ရေးဌာနပြည်ထောင်စုဝန်ကြီးဒေါက်တာပွင့်စန်းကတော့စီးပွားရေးကောင်စီအနေနဲ့ကုန်သွယ်ရေးတည်ငြိမ်အောင်ကြိုးစားနေတယ်လို့ဇွန်လတုန်းကအမတီတီရုပ်သံကနေပြောခဲ့ပါတယ်။ကုန်သွယ်ရေးကဏ္ဍကိုလည်းရန်တုံးပြည်လက်ပတ်အောင်ဆောင်ရွက်နေပြီလို့သူကပြောခဲ့တာပါ။
ဒီဘက်မှာဖြစ်ပွားခဲ့တဲ့ COVID-19 ကာယရောဂါကြီးကြောင့်ကျွန်တော်တို့အနေနဲ့စီးပွားရေးတွေရင်နေတဲ့အထဲမှာကုန်သွယ်ရေးကဏ္ဍလည်းအပါအဝင်ဖြစ်ပါတယ်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ရှေ့လုံငန်းစဉ်၅ရက်ထဲမှာလည်းကိုဗစ် -19 ရောဂါကြောင့်ထိခိုက်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုဖြစ်နိုင်သမျှနည်းလမ်းများနဲ့အမြန်ဆုံးပြန်လည်ကဲမဆောင်ရွက်သွားဖို့ဆိုပြီးတော့ဥတီချက်၅ရက်ထဲမှာချမှတ်ခဲ့တာဖြစ်ပါတယ်ကျွန်တော်တို့ဒီနေ့ကတော့အဲ့ဒီနောက်နေ့ကြံ့ရသွားတဲ့ကုန်သွယ်မှုကဏ္ဍတွေနောက်တစ်ခါကျတော့ယနေ့နိုင်ငံတော်မှာဖြစ်ပေါ်ပြောင်းလဲတိုးတက်နေတဲ့နိုင်ငံရေးအခြေအနေများနဲ့ဖြစ်ပေါ်လာတဲ့အခက်အခဲတွေကိုကျွန်တော်တို့ဝန်ထမ်းများနဲ့အတူအားလုံးကြော်လွားပြီးတော့ဝန်ကြီးဌာနရဲ့လုပ်ငန်းတွေကိုတရားရုံးတို့ပြန်လည်ဆောင်ရွက်နေပြီဖြစ်ပါတယ
်။နေဆက်ကိတ်တွေကိုအကန့်အသတ်နဲ့ပဲညီနိုင်ကြီးပြန်ဖွင့်ကြဖို့တရုတ်မြန်မာတာဝန်ရှိသူတွေနဲ့ကုန်တယ်တွေဒီရက်ပိုင်းမှာညီနိုင်နေကြပေမဲ့ထူးခြားမှုတော့မရှိသေးပါဘူး။ဖွင့်မယ်မဖွင့်ဘူးဆိုတာလဲတရုတ်ယူနန်နဲ့တာဝန်ရှိသူတွေပေါ်အဓိကမှုတည်နေတာပါ။ဘာ
လို့ညီနိုင်နေတာလဲ။သူကတော့လုံးဝမပြောနိုင်ဘူး။ဒီကြားတော့လက်လာသေးမှပြေးနေတယ်၊နှစ်လသေးမှပြေးနေတယ်၊သုံးလသေးမှပြေးနေတယ်၊ဒီကြားပိုင်းသေးမှပြေးနေတယ်တော့ဘယ်လိုပေါ်တာလဲမပြောနိုင်ဘူးဖြစ်နေတယ်ခင်ဗျ။ဒီဘက်ကပူတာလည်းမပြောနိုင်တဲ့အတွက်ခမားတော့ပေါက်ခက်နေပြီခင်ဗျ
။လက်ရှိမှာတော့ COVID-19 တတိယလိုင်းကိုအားလုံးရင်ဆိုင်နေရတာကြောင့်နေဆက်ကုံသွေးရည်တွေအားလုံးကိုအိန္ဒိယနိုင်ငံနေနဲ့ညှိနှိုင်းပြီးယာယီပိတ်ထားကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကတာဝန်ရှိသူတို့က VOA ကိုပြောပါတယ်။ကိုဗစ်ကာကွယ်ရေးအတွက်အဓိကလိုအပ်တဲ့ဆေးဝါးအောက်ဆီဂျင်အိုးနဲ့ဆက်တွေကိုပဲချွင်းကျက်နဲ့နေ့စဉ်တင်သွင်းခွင့်ပေးထားကြောင်းဒီတစ်ပတ်ရဲ့သတင်းတော်မဆုအစီအစဉ်ကနေတင်ပြပေးလိုက်ရပါတယ်ခင်ဗျာ။
ရင်းနှီးမဲ့စုအစည်းအဝေးကိုကိုဇော်ဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်တောင်တရုတ်ပင်လယ်ပြင်ရဲ့အများစုကိုပိုင်ဆိုင်ကြောင်းတရုတ်ဘက်ကနေအငင်းပွားနေပေမဲ့လို့လေကမ္ဘာကုန်သွယ်ရေးမှအဓိကကြတဲ့တောင်တရုတ်ပင်လယ်ပြင်ကိုအသုံးပြုခွင့်ရရေးဥရောပသမဂ္ဂဘက်ကအစ်တောင်အာရှနိုင်ငံအနေနဲ့ဆွေးနွေးနေပါတယ်မ ဒီကနေ့ပြင်မာလေတခြားကမ္ဘာပင်လယ်ပြင်မာလို့နိုင်ငံတကာဥပဒေနဲ့အညီတသမတ်ထဲဖြစ်ရေးအီယူကမျှော်လင့်နေတဲ့အကြောင်းရက်ဂျင်နစ်ကတင်ဆောင်မှာကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမှတ်တင်ကြီးထိုက်ကတင်ပြထားပါတယ်။
အရှေ့တောင်အာရှလေးနိုင်ငံရဲ့အထူးစီးပွားရေးဆောင်ဖြစ်ကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အစ်အပိုင်းတွေအပါအဝင်စတူယန်ကီလိုမီတာ30မှ50ကျပ်ဝန်းတဲ့ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းကိုတရုတ်ကတူပိုင်ဆန်ချောင်းပြောဆိုနေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်ပြီးအဖွဲ့ဝင်ဆယ်နိုင်ငံပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ကောင်ဆောင်တွေကြားအော်ဂုလာအစောပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးလာမယ့်လေးလတာအတွင်းမှာလည်းနှစ်ဖက်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တခြားဒေသတွင်းနဲ့အင်အားကြီးနိုင်ငံများရဲ့တီးတန့်ဆွေးနွေးပွဲတွေမှာထောင်960ခုနှစ်ကတည်းကဥရောပသမဂ္ဂဘက်ကပါဝင်ဆွေးနွေးနေတာဖြစ်ပါတယ်။ဥရောပပြင်ပကုန်သွယ်ဘက်တွေထဲမှာတရုတ်နဲ့အမေရိကန
ဒေါ်လာ223ဘီလီယံကုန်သွယ်မှုရှိခဲ့ပါတယ်။ရေချောင်းကုန်သွယ်မှုပမာဏ60ရာခိုင်နှုန်းလောက်ကအာရှကိုဖြတ်သန်းတာဖြစ်ပြီးဒီထဲကသုံးပုံတစ်ပုံကတော့တောင်တိုပင်လယ်ပြင်ကိုဖြတ်သန်းရတာဖြစ်ကြောင်းကုလသမဂ္ဂရဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။ ဥရောပကိုတင်မောရီခုံမောင်းရလမ်းကြောင်းဖြစ်တဲ့ရှေ့အာရှနဲ့အိန္ဒိယသမုဒ္ဒရာကိုတောင်ပြုတ်ပင်လယ်ပြင်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းမှာဥရောပသမဂ္ဂရဲ့အကျိုးစီးပွားပတ်သက်မှုများစွာရှိပြီးဒေသတွင်းမှာစီးပင်းစည်းကမ်းကိုအခြေခံတဲ့ဆက်လက်ပွင့်လင်းမှုရှိရေးအလေးထားတဲ့အကြောင်းပြီးခဲ့တဲ့ဧပြီလကထုတ်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်မှာဖော်ပ ပြည်နယ်ကုန်စည်ပို့ဆောင်ရေးခွင့်စက်ကြီးပေါ်မှာဖိအားတွေပုံများစေသလိုမြေပညာနိုင်ငံရေးနဲ့လုံခြုံရေးကဏ္ဍတွေမှာလည်းပိုပြီးတင်းမာလာစေတယ်လို့ EU ရဲ့ကြေညာချက်ကထပ်လောင်းဖော်ပြပါတယ်။ဥရောပသမဂ္ဂ EU ဒါမှမဟုတ်လေ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့တော့တောင်တိုပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားတာမရှိပါဘူး။အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်း၊မလေးရှား၊ ไต้หวันบักกะเลตุไปเนหลุเปียวหนีบาเดเตียวผักกะตองเตียวเป็นเลตวินป้ายซานจองเปียวสู่เฉ็ดตุยหาနိုင်ငံတကာကူးတန်းတွားလာရေးအပေါ်ချင်းချောက်လာနိုင်ငံရဲ့အလားအလာဖြစ်ရှုမြင်ပြီးပြင်သစ်ဂျာမနီနောက်ယူအဖွဲ့ဝင်မဟုတ်တဲ့ဗြိတိန်နိုင်ငံတို့ကပြီးခဲ့တဲ့တစ်နှစ်ကျော်လောက်ကပူရဲစာတမ်းစောင်ပြုစုထုတ်ပြန်ပြီးကုလသမဂ္ဂထံပြပို့ထားပါတယ် ออสเตรเลียနိုင်ငံနယူးဆော့သ်ဝေးတက္ကသိုလ်ကအာရှရေးရာကျွမ်းကျင်သူပါမောက်ခကားတာယာကတော့အခုလိုသုံးသက်ပါတယ်။ဒီကိစ္စရှင်းပါတယ်။သူတို့ကသမ္မတဖြစ်နေစေချင်တာပါ။ဒါကြောင့်လဲဆိုတော့ဒီလိုဖြစ်မှလဲစီးပွားရေးလို့ရနိုင်တာပါ။စုစားရမှုကလည်းရောနေတော့ကြည့်ပါလေ။ဥရောပတမကအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်တရုတ်ပင်လယ်ပြင်အရေးအပေါ်ရပ်တည်ချက်တွေကသူတို့ရဲ့အနောက်မဟာမိတ်ဖြစ်တဲ့အ
Mori, Bowman, Silo Niraba. Ubama Apian Suye, EU Uyopa Damkaye, Website Ma, Popia Tajama Suye, EU Powinang and Dune, Shitan Asha, Ningamia, the ASEAN Duha Suye, Simia Ubedigo, Chikane, Nangandaka, Tamache, Murigo, Gai Swetan, Popia Bari, Dine Dune, Uyopa Damka, Powinang and Dune, De Mori, Dola, Lokshamule, Bobi, Yala Bari. Tabimele, American go Taukan Yeti Mute. Nangaraga Ubadigu, Bobi Ayon Sai, Litani Rapide, Lu, Junjin Durika Piovari. ဒေါင်းတျိုးပင်လေပြင်းအရေးပိုင်ဆိုင်မှုအငင်းပွားမှုတွေကကုလသမဂ္ဂရဲ့ပင်လေပြင်းဆိုင်ရာဥပဒေသဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုရင်တော့ဥရောပနိုင်ငံတွေဘက်ကလည်းတနိုင်ငံချင်းစီအနေနဲ့ဥရောပဒေသပင်လေပြင်းတွေကိုထိန်းချုပ်ရေးဆောင်ရွက်လာမယ်လို့ပြောသူကတော့အမေရိကန်ပြည်ထောင်စုဟာဝိုင်ကဒန်နီယယ်ကေအင်နိုယု အာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာရေးဌာနရဲ့ပမောက်ခအလက်ဇန်ဒါဘူဗင်းဖြစ်ပါတယ်။နိုင်ငံဖြတ်ကျော်ရေးချောင်းသွားလာနိုင်ရေးကိုရှိဝဲပြီးကုလသမဂ္ဂရဲ့သဘောတူစာချုပ်နဲ့ပင်လယ်ရေးချောင်းသွားလာမှုနဲ့သက်ဆိုင်တဲ့နိုင်ငံတွေမှာအထူးစီးပွားရေးစုံတွေသတ်မှတ်ပေးတာဖြစ်တယ်လို့တခြားစီးမျဉ်းသတ်မှတ်ချက်တွေလည်းရှိပါတယ်။
တောင်တျိုးပင်လယ်ပြင်အတွင်းကကျွန်းငယ်လေးတွေမှာစစ်တပ်အုံကျူနိုင်ရေးအတွက်တရုတ်ကမြေဖို့နေတဲ့ကိစ္စနောက်အထူးစီးပွားရေးစုံတွေအနီးကနေတရုတ်ရေရင်တွေဖြတ်တန်းတဲ့ကိစ္စကိုပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှိတောင်အာရှနိုင်ငံတွေကကန့်ကွက်ကြပါတယ်။ ဒါပေမဲ့လည်းအရှိတောင်အာရှနိုင်ငံတွေရဲ့အဓိကကျတဲ့ကုန်သွယ်ဘက်တရုတ်ကိုအမျက်ဒေါသထွက်စေမဲ့အသုံးလုံးမျိုးကိုတော့သိပ်ပြီးတော့မတုံ့ကြပါဘူး။ဒီချင်းကန်နီကိုဥရောပသမဂ္ဂ EU ဘက်ကလည်းထောက်ခံတယ်လို့စင်ကာပူအခြေစိုက်S Rajaratnam နိုင်ငံတကာလေ့လာရေးဌာနကတွဲဖက်ပါမောက်ခအလန်ချောင်းကပြောပါတယ်။ ASEAN နဲ့ EU အဖွဲ့နှစ်ခုလုံးကတရုတ်ကိုကုန်သွယ်ရေးအတွက်ပါလိုလားတယ်လို့သူကပြောတာပါ။
သူကအာဆီယံနဲ့တခါတည်းဆောင်ရွက်လာနေပါတယ်။ဘာကြောင့်လဲဆိုရင်တရုတ်နဲ့ထိတွေ့ဆက်ဆံရေးရောတရုတ်ကိုထိန်းချုပ်ထားရေးအတွက်ရောလမ်းကြောင်းနဲ့သွယ်မူဝါဒကိုထိန်းချုပ်ထားနိုင်မှုအတွက် ASEAN ဆောင်မှုကအထူးကြဆုံးနဲ့စိတ်ချအောင်နည်းလမ်းဖြစ်နိုင်တယ်ဆိုတာကိုသူတို့ကနားလည်ထားလို့ဖြစ်ပါတယ်။
ASEAN ဘက်ကတိမ်မွေးတဲ့အတုံးနှုံတီးပင်လျင်တရုတ်အစိုးရကိုသတိပို့လုံလောက်တယ်လို့လဲတွဲဖက်ပါမောက်ခချောင်းကပြောပါတယ်။ EU နဲ့ ASEAN ကြားဆွေးနွေးမှုတွေကနေထွက်လာမဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့တော့တရုတ်အနေနဲ့လူသိရှင်ကြားတောင်းဆိုတုံ့ပြန်နာမျိုးရှောင်ရှားနိုင်တယ်။ဒါပေမဲ့လည်းသီးသန့်သဘောစုံစမ်းမေးမြန်းမဲ့အခြေအနေတော့ရှိတယ်လို့လဲတွဲဖက်ပါမောက်ခချောင်းကပြောပါတယ်ရှင်။
မတ်တေကြီးထိုင်းစီဇန်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဘဝကိုစင်စင်ရဲရဲနဲ့ဖြတ်တန်းနေကြရတဲ့အဖိုးဖွားတွေကိုတွေ့ရင်ကိုတက်နိုင်တလောက်ကူညီပေးပါလို့ကိုတိုင်းကူညီပေးနေတဲ့ရန်ကုန်မြို့ကလူငယ်တအူးကပြောပါတယ်။ကိုသွားလာနေတဲ့အကူအညီလိုနေတဲ့တက်ကြီးရွယ်အိုတွေကိုတွ
ဒီနေ့ကတော့ဒီကိုဗစ်19ရဲ့အကြောင်းမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။ မြန်မာနိုင်ငံမှာကြောထောင်နောက်ခံမရှိလို့ခက်ခဲခက်ခဲဘဝကိုဖျက်ဆီးနေကြရတဲ့တက်ကြီးရွယ်အိုတွေကိုတန်းနိုင်သလားကူညီပေးနေတဲ့လူငယ်တွေရှိပါတယ်။သွားလာရင်လမ်းမှာတွေ့တဲ့အကူအညီလိုနေသူတွေကိုကူညီနေတဲ့လူငယ်တယောက်ကတော့ရန်ကုန်မြို့ကကိုပူတူဖြစ်ပါတယ်။သူသာကိုးနေရာမှာအကူအညီလိုနေရင်ဆိုတဲ့ကိုချင်းစာစိတ်နဲ့အကူအညီပေးနေတာဖြစ်တယ်လို့ကိုပူတူကပြောပြပါတယ်။ကျွန်တော်တို့တမန်ကြီးတွ
ก็ได้อะไรเนี่ยจะเทเทพวกเนาะมันกูมีเบบี้เคอยู่ขนาดเดี๋ยวอย่างนี้เลยตะคุ่งอ่ะโซเชียลมีเดียอาเนี่ยมีตะคุ่งเลยสิอย่างเนาะแต่เราอยู่ซาบีกูมีเบบี้ได้ใช่ไหมโซเชียลมีเดียคุ่งเราไม่เจอเรื่องเดียวขนาดเออโอ้ประชาชนเลยเนี่ยเนาะเดี๋ยวตะคุ่งโซเชียลโซเชียลมีเดียบอกมาเดี๋ยวเราดูว่าจะกูมีนาเปียวเอ้เดี๋ยวเราไหนไหนเนี่ยกูมีเบบี้แล้วเดี๋ยวเอาไปเนี่ยช่วยดีเกตไปสุดาเลยโอ้ตะคุ่งกูมีกูส่ ตัวกูจะนั่งรู้ลูกเอียงอะไรลูกเอียงอะไรสักอะไรตะกูตัวลูกมันจะพิสิทธิ์อะไรแบบพิพิบอ่ะเนาะตัวกูลาบุกาแบบพิพิบอ่ะตอนนี้ว่าลูกเอียงจะมีอะไรบ่ผมว่าเอียงอะไรส่วนเนี่ยจะนั่งรู้ตอนนี้จะมีลูกเครื่องอะไรเข้ามาเข้าส่วนเนี่ยตอนนี้จะมีสูบอยู่บ่อะไรแบบเบามีสูบเยอะขนาดเขา
ยังไงเลยเช้าเนี่ยเจอเลยก็สาลุตัวละยี่กูนี่ลุงนี่เรียกผู้บริโภคตัวกูนี่เป็นไงล่ะวะ
มันไม่ใช่ยาเราเกี่ยวกันเนี่ยเป็นตัวอะไรเนี่ยแต่มาพอดีเอาลูกเสียดีกันเลยพอดีเอาจะต้องสาดไป 对，你知道，哎嘛，就那啥比较贵一点，可能都干了嘛，不嘛，特别有，就那干皮粗也比较烂嘞。后来呀，搿把一天烂嘛，就那干又大，哎，干的新鲜毛啊，就烂嘞，搿特别大，比较花，就那羊肉，那对的，哦，对的，看咱们家生意就那对的，都一定要，就那都皮嘛，一点皮，那都那啥比较嘛，新鲜一点，我那都还要生意在哪里花呗。
哎呀，我讲了，比较多，你半年为啥的？我讲了，对外边嘛，没呀，这个山那么多位，哎，比较讲了，比较多钱啊，外地给我嘛，都讲了，只有这个啥子的，哎呀，你啥子讲了，不花的，我过年那个老婆，过年别的的很啊。
瞧这边，脚长了看不起来，不包了一个，那么对了，过年用的么干吧？我，得了，等下进入书包，比较小圆圆的，英语过来，变白家话的。
这边瑞咖啡看看呢，印尼瑞片啊，过不多肉咖片少给你了不？不包来，瑞瑞来看家了，然后包不？不，那不包呢。那故意啊家了，里片他嘞，人家要一餐嘞，比如你里啊家了，是最贵的那点肉，比如话嘛，我那你那是肉米啊，比如那五米的印尼肉，那印尼啊里头都一条鱼呢，比如俺家都印尼的是嘛，是猪，印尼俺在超市了哎，俺家都印尼是嘛，你。
那那大哥，比如你只有啥，比如你也没有，你不的，哎，给我这种哎，英语的这种新产品，他妈不，这种标的，这道英文冇差嘞，不话谁对的哟，慢慢咯，这道英文冇差嘞，对的，连上也都阿麦多阿麦不能搞的，我那不管不能搞的，都包哎，这道我讲的，哎，那你那都是一样好多嘞，还有对面这道没水快的，对，这道没大一点。 那代表就是讲，那代表，那也叫这种，都带我的这种谈一下话，做了啥标志的？哎，哎，你这些，普通英语上边的，你们哪做啊？是吧？你们也是比较，哦，超越老千有来呀，你来往那都是八标，那啥标标啊？破路的哦，都阿麦把搞来来话的，都是配，要配到我们来米的，另外到我们来米，我那阿里米的这种来米到云的，就那种印尼木家的，阿麦这种那古的这种印尼上边。
哎，印尼少年的，就那哎，印尼的对，人家都印尼的对，
对，人家都印尼的，这都有，这买的那那那这吃的，就那面对啦，那个好印尼，就那少比的印尼的，就那边边美食，几月几日的，就那话包那边哦，俺那就那哎，印尼的，就那边边几开，我看啦。
搞不多了，别人家龙眼瑞素比了，包包的，对，六阿五阿三比，过年别人家吃吧哎。就那路，比如那个。
哦，农业的话，喏，就那那边呢，江西那边，像好，人家江西那边，对吧？比如，喏，贵点嘛，把等下今年嘞，俺们就过年过年过喏，就那边呢，就那大太平洋那边喏，哦，就那边是那就那边，把那喏，哦，季节看那一嘛好点没有，就那大太平洋里面，白露啊，天气嘞，把那了，就那边搞没，不多嘞，把那了，好啊，天气搞没喏，俺们就今年白的喏，就那过来人来，就那过来人，对门看的，没有人，你不那说一太有来。 俺六里上学的，比如拿到课接着点嘛，噶，就那他六里六年了，就那时候，哦，十多来，看看，哎，六个，就那六个，哦，今年江西的，哦，过一两年了，噶，哎，十多来，都是嘛，哦，六个的，得，必然，都得是的，你那边六年哪有瓜，是不是，比如，就那养完大啊，而且嘛，就那六年多啊，就那年呢，过年毕业，看看，哎，过六个，就这样，你接着点，要标准的，看看。
哎，过年买过年，伢也爸爸也看看，好，特别有过年必须打吧，看看好。过不多啊，可能说说表哥的路牌多一点，伢也过年这些嘛，过年路牌路顺，对，过年带点是咯。他差路的哦，俺路没有过年，我转过，他路没有带多进来些。
我这那路牌到人家要得看，看完要得看，人家没啥办的，人家要过完也看看，先别的路的，人家当个。 我没地大平面，这个先没比普通话的，像先没比普通话的，像先没比普通话的，对吧？人家人家不说，这个我们来吧，你不来嘛？等你讲不比较是一样啊，没事，等你讲你不来谈，你要等你老嘛，不老俺也没呀，对呀，对呀，还怕了我呢？等你老了嘛，不老俺没养娃也怕你，等你老了嘛，不老俺没养娃也怕你，俺也没怕了，没有，伢也是，看看，哎呦，俺现在长一来，长一家一了，喏，哦。 也不怕了，我过段东路的皮鞋，我东路的皮鞋，我那个我对，喏，我俺也是穿皮鞋，我那万一阿弟来个，我必须来修改皮吧，那个表啊，那个好，我把那个说的必须的公安还在，这个个训练啊，普法训练，这个我也是一样的，我俺必须的养公安，表也我那，哎，另外普法也得来，哎，必须的。 chào cô ngoại biểu là bọn nó ai làm mà cô xin tân nào xin xin tân là bố bị ở bên cái bà bọn nó đàn nuôi cái chuyện nó chuyện biểu chuyện mà xong là cô này nó bắt gà bọn nó ngay anh này ngay à cái thằng này cái thằng này nó ngay anh đi xin đi qua cái thằng này cái thằng ấy biết cái lại đi xin ngay anh này thì không làm gì cái lại bọn nó đàn nuôi xong rồi cô cô trở lại cô trở lại đấy cô trở lại phô phái trở lại xin đi qua là bọn nó ai làm ngay à cái thằng này bây giờ lưu nhà ra phía lại khai giải cái phô phái cái đi xin giao cô ngoại khai giải cái đó nên xong xong biến nào đi giao anh này tôi gọi là tôi hà lưu tông lưu yao anh em tôi xin lưu về lưu yao anh em nó anh em vào cái này học
xem ông miêu lần này bảo má cho chú đây để sao phải sao tao nghĩ ra để bố bảo rồi cô chẳng hạn được nhà cô nhị bên này lại có bút chụp chép bài tôi rồi từ ngày chuyển về cô nhị bên lại luôn xin đi đó ra từ rồi biểu ngã rồi luôn phá má bây giờ miêu liên bút luôn biểu bài chứ chứ má xin nhà má má မဆုမြတ်မုံအစီအစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါလေးပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိုက်ပါဗျ။ညမပါသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေအတန်လွင့်အစီအစဉ်တွေကိုရုပ်တံကားပါတိုက်ရိုက်ထုတ်လွှင့်ပေးနေတာမို့ VOA ရဲ့မနက်ခင်းတဲ့ညချမ်းအတန်လွင့်အစီအစဉ်တွေကို
မြန်မာနိုင်ငံမှာပြီးခဲ့တဲ့20လနေအတွင်းကိုရိုနာဗိုင်းရပ်စ်ပိုးကျခွဲအစီအပြုလူနာ2300ရှစ်ဆက်6ဦးနဲ့တေဆုံးသူကတော့100နဲ့25ဦးရှိပါတယ်။ကျခွဲစစ်ဆေးမှုပေါင်း9300ကျော်မှာပိုးကူးသူက2300ကျော်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကအောက်တိုဘာ23ရက်နေ့ည8:00နာရီမှာသတင်းထုတ်ပြန်လာပါပိုးတွေ့ရခိုင်နှုန်းက23သဒ္ဒမ6လေးဖြစ်ပြီးတော့တေဆုံးနှုန်းကတော့3သဒ္ဒမ8ချောက်ဖြစ
ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကိုဗစ်-19ရာလိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့အတွက်ပိုကူးသူရောသေဆုံးသူပါစမ်းချင်းတအောင်တိုးနေတာပါဒါပေမဲ့လည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းကိုရိုနာဗိုင်းရပ်စ်ပိုးကိုကြည့်ကြဲပြင်းပြစစ်ဆေးနိုင်ခြင်းမရှိသလိုသေဆုံးသူဆင်းလက်တိကျပြုစုနိုင်ခြင်းမရှိတဲ့အတွက်အမှန်တကယ်အရေးအတွက်
Kamala Harris ga Myanmar nai nga democracy pyan le ti saw yin ma nai nga da ga tai wai ni ne ma phit ma ne kun yi bo lo at de so ra ko Singapore wun yin chou ne swin nwe ka ba de pi re ma yo pi ba nai nga lwe ma ba hlu khwin yi to pi lo lay sa lai na bo American pi daw su ga a le ne tha ba de chi kin ni a si we ma Myanmar nai nga ye a che a te re ko wun yin chou ne swin nwe ba de lo Singapore wun yin chou Lee Shang lo ne pu re chin ma de ta tin sa shin le bwe ma tu tamra Harris ga pyo so twa ra ba Myanmar nai nga democracy pyan le ti saw yi atwe nai nga da ga a tai wai ye a ye ba de khan gana a chang go le swin nwe ka de lo tu tamra ga the twin pyo so ba de Indo Pacific data လွတ်လပ်ပွင့်လင်းတဲ့ data တခုဖြစ်ရေးမျှော်မှန်းချက်တွေကိုဝန်ကြီးချုပ်လီရှောင်းလုံးနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းလဲသူတမရာ Harris ကလင်းနဲ့ထားပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံကနိုင်ငံတကာတပ်ဖွဲ့တွေထွက်ခွာပေးရမယ့်ဩဂုတ်လ31ရက်နေ့ဟာနောက်ဆုံးကန့်သတ်ရဖြစ်ပြီးတော့တပ်တန်းထပ်ပြီးတော့တိုးမပေးနိုင်ဘူးလို့တာလီဘန်ပြောခွင့်ရကပြောပါတယ်တပ်ဖွဲ့တွေဩဂုတ်လ31ရက်နေ့နောက်ဆုံးထပ်ပြီးတော့ထွက်ခွာပေးမယ့်အကြောင်းအမေရိကန်တမရာဂျိုးဘိုင်ဒန်ကပြောထားပေးမယ်လို့အာဖဂန်ထဲမှာရှိနေတဲ့အမေရိကန်တွေအားလုံးကိုကယ်ထုတ်နိုင်ရင်အတွက်တပ်ဖွဲ့ဝင်တချို့တပ်တန်းတိုးပြီးတော့နှုတ်ဖို့လိုကောင်းလိုမယ်လို့ပြောဆိုနေတာပါဒါပေမဲ့လည်းအဲ့ဒီလိုတပ်တန်းတိုးရဟာအာဖဂန်ကိုသိမ်းပိုက်ထားတဲ့ရဲ့ထတ်တိုးတာနဲ့အတူတူပဲလို့ Britain ခြေဆိုင် Sky News ရုပ်သံသတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းတာလီဘန်ပြောခွင့်ရသူ Suhail Shahin ကပြောဆိုသွားတာဖြစ်ပါတယ်ရှင
်။ဩဂုတ်လ23ရက်တနင်္လာနေ့ညရဲ့သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ တို့ဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါလိမ့်ရှင်။ VOA ရဲ့တော်ရရှင်နေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။Thank you.
This program has come to you.